ထိုင်းနိုင်ငံမှာစစ်တပ်ကသူရတန်ရမှုမရှိဘဲအာဏာသိမ်းခဲ့ပြီးတဲ့နောက်၃လကြာမှစစ်တပ်ရဲ့အုပ်ချုပ်မှုအောက်မှာရှိနေတဲ့လွှတ်တော်ကပိုချိုကြီးပရာယုတ်ချန်ဟိုချာကိုဝန်ကြီးချုပ်တဲ့အဖြစ်ရွေးကောက်တင်မြှောက်လိုက်ပါတယ်။အသက်60အရွယ်ပိုချိုကြီးပရာယုတ်ကို DRU အတွက်ရွေးချယ်ခံရမယ်လို့အစိုးရပိုင်းတွေကသိရှိထားခဲ့ပြီးဒီကနေ့မှတခဲနဲ့ရွေးကောက်တင်မြှောက်ခဲ့ကြတာဖြစ်ပါတယ်။ဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နာဝက်အစိုးရဖေရှားခံရခြင်းကလေးကမစ္စတာပရာယုတ်ကစစ်တပ်ကိုဦးဆောင်နေခဲ့တာပါ2006ခုနှစ်ကဆီအနာသိန်းဖေရှားခံခဲ့ရတဲ့မစ်ရင်းလက်ရဲ့အကိုဖြစ်သူဝင်းကြီးချုပ်ဟောင်းတက်ဆင်ရှီနာဝက်ယာရုကဆင်ပေးခဲ့ရခြင်းကလေးကထိုင်းနိုင်ငံမှာနိုင်ငံရေးမတည်မငြိမ်မှုတွေဖြစ်ပွားနေခဲ့တာပါထိုင်းနိုင်ငံရဲ့အစဉ်အလာနိုင်ငံရေးကြီးရတဲ့အတိုင်းဝိုင်းကတော့မစ္စတာတက်ဆင်တို့မောင်နှမကိုခက်ခါသီးသီးဆန့်ကျင်နေတာဖြစ်ပါတယ်ပိုချိုကြီးပရာယုတ်အနေနဲ့ရှေးလာထဲမှာစစ်တပ်ကြီးကယာရုကိုဆွန့်လွတ်မှာဖြစ်ပြီးဝင်းကြီးချုပ်ဖြစ်နောက်ဆုံးအတည်ပြုချက်ကိုတော့ထိုင်းပြည်ဘူမီဘောအက်ဒူရာဒစ်ကအတည်ပြုပေးရမှာဖြစ်ပါတယ်။မစ္စတာပရာယုတ်အနေနဲ့လာမယ့်2015ခုနှစ်အကုန်ယူကောက်ပွဲတစ်တည်ကျင်းပမယ့်အချိန်ထိတိုင်းပြည်ကိုအုပ်ချုပ်သွားဖို့လည်းစီစဉ်နေတာဖြစ်ပါတယ်ခင်ဗျာ။